ဥရောပတမကခေါင်းဆောင်တွေကရှေ့ပြောင်းဒုက္ခသည်ဥရောပကိုမလာဖို့ပြောကြားမှုတွေ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကအပြစ်ဒဏ်ဝေဖန်လိုက်ပါတယ်ဆီးရီးယားအာဖဂန်နစ္စတန်နဲ့အီရန်နိုင်ငံတွေကနေဂရိနိုင်ငံကိုရောက်လာကြတဲ့ရှေ့ပြောင်းဒုက္ခသည်60တိရာခိုင်နှုန်းဟာပဋိပက္ခဖြစ်ပေါ်နေတဲ့ဒေသတွေကနေလွတ်မြောက်ထွက်ပြေးလာကြတာဖြစ်ပြီးအလုတ်ကန်ရှာ ာဣဥရောပကောင်စီဥက္ကဋ္ဌဒေါနော်ထတ်စ်ကနောက်ထပ်ရွှေပြောင်းဒုက္ခသည်တွေဥရောပကိုဝင်ရောက်လာနိုင်ခြင်းရှိတယ်လို့ချက်တပရင်းနေတော့ကသတိပေးခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါသူကဥရောပနိုင်ငံတွေစီတရားမဝင်ရွှေပြောင်းဝင်ရောက်ဖို့အတွက်မကြိုးစားစေချင်ကြောင်းအသေးအဝိုင်းအဆုံးရှုံးခံပြီးမှောက်ခုပွဲစားတွေရဲ့စကားကိုနားမယံဖို့ပြောကြားခဲ့တာပါနိုင်ငံတကာဥပဒေအရပရိပက်ကဖြစ်ပေါ်နေတဲ့ဒေတာတွေကနေထွက်ပြေးလာကြသူတွေအနေနဲ့နိုင်ငံရေးခုံလုံခွင့်ရှောက်ထားနိုင်ပါတယ်။ဥရောပသမဂ္ဂယူရိုစတက်ဆင်းရုံကတောက်ကြံနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာ2015ခုနှစ်တည်းပထမဆုံးချိန်နိုင်ငံရေးခုံလုံခွင့်တောင်းခံရှောက်ချခဲ့သူပေါင်း1,200,000,000,000နဲ့စံချိန်တင်ခဲ့တယ်လို့ဖော်ပြပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်ကတည်းကနှစ်ဆဖြစ်နေတာပါ။ဆီးရီးယားကဒုက္ခသည်အများဆုံးလာရောက်တာဖြစ်ပြီးသူ့လောက်မများတဲ့ဒုတိယနိုင်ငံကအာဖဂန်နစ္စတန်နဲ့တတိယကအီရတ်နိုင်ငံမှာခုံလုံခွင့်အများဆုံးတောင်းခံတဲ့နိုင်ငံကဂျာမနီဖြစ်ပြီးနောက်ဟန်ဂရီကဒုတိယ၊ဆွီဒင်ကတတိယအများဆုံးဖြစ်ပါတယ်။